မြန်မာနိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားနဲ့အမြဲတမ်းနေထိုင်သူ269ယောက်ကိုအမေရိကန်ပြန်နိုင်ဖို့အတွက်တန်ယုံကကူညီပေးခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်အစိုးရစီစဉ်ပေးတဲ့လေယာဉ်နဲ့ရန်ကုန်လေဆိပ်ကနေအဲ့ဒီ269ယောက်ဒီကနေ့ထွက်ခွာသွားကြတာဖြစ်ပါတယ်။ဒီခီးစဉ်အဆင်ပြေအောင်မြန်မာအာဏာပိုင်တွေကူညီပေးခဲ့တာကိုလည်းတန်ယုံကြေညာချက်မှာကျေးဇူးတင်ကြောင်းပြောထားပါတယ်။ယောဂါကာကွယ်နိုင်ဖို့လူတိုင်းသတင်းတွေနားဆွင့်ထားဖို့လည်းအမေရိကန်တန်ယုံကတိုက်တွန်းပါတယ်။ COVID-19 ယောဂါအကြောင်းသိကျင်တဲ့အမေရိကန်နိုင်ငံသားတွေအနေနဲ့နိုင်ငံခြားရေးဝန်ကြီးဌာန website ရဲ့ step.state.gov ပေါ်က Smart Traveler Enrollment Program အစီအစဉ်မှာပါဝင်ထားကြဖို့နဲ့နိုင်ငံသားတွေအတွက်လှုပ်ထားတဲ့ Twitter စာမျက်နှာတွေကိုကြည့်ကြဖို့အကြံပြုထားပါတယ်။ Twitter လိပ်စာကတော့ @acsrangoon ဖြစ်ပါတယ်။အခုအညီလိုအပ်ရင် acsrangoon@state.gov ကိုအီးမေးလ်နဲ့ဆက်သွယ်နိုင်တယ်လို့လည်းရန်ကုန်မြို့အမေရိကန်တန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါတုံ့ပြန်ရေးအတွက်အမေရိကန်တန်ယုံကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနနဲ့ဆက်လက်အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။အမေရိကန်အစိုးရရဲ့နိုင်ငံတကာထောက်ပံ့ရေးအေဂျင်စီ USAID ကလည်းCOVID-19 ယောဂါတိုက်ဖျက်ရေးအတွက်ဒေါ်လာ 3.8 တန်းကူညီဖို့ကတိပြုထားပါတယ်။အမေရိကန်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကလည်းလူနာတွေနဲ့ထိတွေ့နေရတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်ကျွမ်းကျင်မှုပိုင်းဆိုင်ရာထောက်ပံ့ကူညီမှုတွေဆက်လက်ပေးနေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။